ီနေပြီးတော့လွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံရတဲ့နိုင်ငံခြားသတင်းတော်နှုတ်ဦးမြန်မာနိုင်ငံသားသတင်းတော်တဦးနဲ့ရင်မောင်းတို့ကိုလေးချောင်းပြန်တမ်းမှုဆန်ရဲဥပဒေနဲ့ဒီကနေ့မှထောင်ဒဏ်လချမှတ်လိုက်ပါတယ်အရင်ကသူတို့ကိုတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားတာဖြစ်ပေမဲ့ဒီကနေ့တရားရုံးမှာလေကြောင်းပြန်တက်မှုဆံရဥပဒေနဲ့ထပ်တိုးတရားစွဲပြီးအရေးယူခဲ့တာဖြစ်ပါတယ်။တွင်းကုံထုတ်ကုံအမှုတွေနောက်ထပ်ရုံးချင်းမတိုင်ခင်အမှတ်ခံလည်းမရရှိခဲ့ပါဘူး။ဒီအကြောင်းကို VOA မြန်မာပိုင်းတင်ဆက်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်ရှင်
။အော်တိုဘန်28ရဲ့မနက်ပိုင်းကနေပြီးတော့လွတ်တော်အဆောက်အဦမှာဝေးထိန်ဒရုန်းလွတ်တင်ရိုက်ကူးကိုပြင်ဆင်နေတဲ့တူရကီနိုင်ငံချင်းဆိုင် TRT တင်ဆက်ဌာနရဲ့စင်ကာပူရုံးဝဲကမလေးရှားနိုင်ငံသူတရင်တော်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားတရင်တော်တို့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားတရင်တော်ကောင်နိုင်ဆိုးနဲ့ရေမောင်းတို့ကိုဒီကနေ့နေပြီးတော့သမုဒ္ဒရီမြို့နယ်တရားရုံးမှာရုံးထုတ်ပြီးထောင်နဲ့နှစ်လပြီချမှတ်လိုက်ပါတယ်သူတို့ကိုပြမဆွဲဆိုထားတဲ့အမှုနဲ့မဟုတ်ပဲနောက်ထပ်အမှုတစ်ခုဖြစ်တဲ့လေကြောင်းပြန်တမ်းမှုဆိုင်ရာအုပ်ရည်နဲ့ထောင်နဲ့နှစ်လချမှတ်လိုက်တယ်လို့အမှုကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဦးခင်မောင်စီကပြောပါတယ
်အဲ့ဒါအမေရိကန်လေးကပြောမယ်ဆိုလို့ကျန်လေကြောင်းပြန်တမ်းမှုအုပ်ရည်က1934ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေပါပြန်ပြီးရလို့ရှင်းပြပါတယ်ဒီလိုခွင့်ပြုချက်မရှိရင်လည်းကောင်းနေတဲ့မှာပြန်သွားနိုင်တဲ့အရာတစ်ခုကိုဖြစ်တင်ပြီးတော့ပြန်သွားမှုကျူးကြရင်ဆိုဒီနာပဲရှိနှုတ်ကေမှုကျူးသားရင်လည်းပြင်ပေါ့ဗျာခုံးပြမြရလည်းပို့နေပြစ်တာချက်မှန်တယ်ဆိုလည်းပြတ်ထားချက်ရှိတယ်ပေါ့ဗျာအဲ့ဒီပြတ်ထားချက်က3လအထိကျောင်းသားဖြစ်စီငွေကဖြစ်စီတန်ရလည်းဖြစ်စီချက်မှန်နိုင်တယ်ဆိုလည်းပြတ်ထားချက်ပဲအဲ့တော့အဲ့ဒီပုံမှန်နဲ့အဲ့ဒီမဟာဒီကိုကျောင်းသား2လချောက်ပါဘူ
းတရားလွတ်တော်ရှေ့တွေခုမှောက်ဆွေးအားမြန်မာနိုင်ငံသားနှစ်ယောက်ပြင်စင်ကာပူလူမျိုးတင်းတောက်လူဟိုမန်တို့အတွက်အမှုလိုက်ပေးနေတာဖြစ်ပါတယ်စင်ကာပူနဲ့မလေးရှားတင်းတောက်တွေအတွက်သက်ဆိုင်ရာတာဝန်တွေကလည်းဒီကနေ့လာရောက်ခဲ့ကြပါတယ်သူအားလုံးကိုပထမဖန်စီခဲ့စဉ်ကသူတို့ထုတ်ကုန်ပုံမှန်ရှင်းတဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။အဲဒီမှုကိုတော့နောက်တစ်ပတ်နိုဝင်ဘာ16ရက်နေ့မှာကျန်းနာစစ်ဆေးမှာဖြစ်ပါတယ်။ဒီကြားထဲသူတို့အားလုံးအတွက်အာမခံလျှောက်ထားခဲ့ပေမဲ့အာမခံပိတ်ဆခံခဲ့ရပါတယ်။အော်တိုဘန်29ရက်နေ့မှာစတင်ဖန်စီခံခဲ့ရတဲ့နှစ်ပတ်ကျော်ကာလအတွင်းမိသားစုနဲ့လည်းတိတိကျကျတွေ့ဆုံခွင့်မရခဲ့ပါဘူး။ဒီကနေ့တရားရုံးထုတ်စဉ်တရားရုံးချုပ်မှာဒါမိသားစုအနေနဲ့တွေ့ခွင့်ရခဲ့ပါတယ်ဒီကနေ့ထောင်ထဲချလိုက်တာနဲ့ပတ်သက်လို့ကောနိုင်ဆိုးမိသားစုကိုသာလိုက်ပါဆောင်ရွက်ပေးသူကိုရဲထုကအခုလိုပြောပါတယ
်ဟိုကျွန်တော်တို့ကတော့ဒါမမြော်မှန်းတာကိုရှင်းနေလည်းမသိတာဘူးရုံးနောက်တော့မှဒီ Aerodrome Action ဆွဲတယ်ပေါ့နော်ဒါနဲ့ချလိုက်တယ်ဆိုတော့ကျွန်တော်တို့ကဘာမှပြောပိုင်မှာမရှိဘူးတရားဥပဒေနဲ့ပတ်သက်ပြီးတော့ဟိုတရားသူကြီးဆုံးဖြတ်တဲ့ဟာကိုကျွန်တော်တို့ကလက်ခံရမှာပဲလိုက်နာမှာအပေါ်မှာဖြစ်နေတာပေါ့နော်ဒီနေ့ဒီပါနေတဲ့ဟိုမိသားစုနဲ့တွေ့ခွင့်ရတယ်ဆိုတော့အလင်းမှာစီယိုချရတယ်ဆိုတော့ကျွန်တော်တရားရုံးအချုပ်မှာအပြင်နဲ့အတွင်းနဲ့တွေ့တာအဲ့ပုံစံတွေ့ရတာ
နေပြီးတော့လွတ်တော်ဆောက်အနီးမှာ waiting drone ရင်နဲ့ရုပ်ပုံတွေရိုက်ကူးဖို့ကြိုးစားခဲ့တာကြောင့်လေကြောင်းပြတ်တမ်းမှုဆိုင်ရာအုပ်ပဒေနဲ့ထောင်နဲ့ချမှတ်လိုက်မှုပေါ်သတင်းမီဒီယာကောင်စီကကွန်မြူနတီကလည်းအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တော့ထောင်နဲ့မချသင့်ဘူးလို့ထင်တယ်ဒီကိစ္စမျိုးကဒီမီဒီယာတွေဒီလွတ်တော်လိုနေရာဘယ်လိုဓာတ်ပုံရမ်းလို့ရတယ်ဘယ်လိုရမ်းမရအောင်ဆွဲဟာမျိုးကိုစူးတင်တီးသေးဒါတွေဟာမျိုးမရှိသေးတော့ဒီကိစ္စတကယ်တော့ဟိုတန်ငွေနောက်ဆိုင်တော့မပြောလို့ပေါ့နော်ဒီလိုဦးလိုထောင်မှန်ချတာတော့မဖြစ်တင်မတရားဘူးလို့တော့ကျွန်တော်မြင်တယ်နောက်ပုံမှန်တစ်ခုကလည်းဟိုအင်းကဘုံပုံမှန်တစ်ခုလည်းကျန်သေးတယ်ဆိုတော့အဲ့ဒါလည်းတကယ်တော့မဖြစ်တဲ့ပုံမှန်ပါ
ဆက်လက်ဆွဲဆိုခံရတဲ့တွင်းကိုထုတ်ကုန်ဥပဒေပုံမှန်ရှိမှာဖြစ်ရှိရင်တော့ထောင်နဲ့၃နှစ်ဖြစ်စီငွေနဲ့ဖြစ်စီချမှတ်ခံရမှာဖြစ်ပါတယ်ခင်ဗျာ